စကောင်စီအင်အား90ကျော်ဟာကမ်လူမျိုးနယ်အင်ငုတ်တူရွာကိုဧပြီလ29ရက်နေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာပြီးတော့နေအိမ်တွေကိုမိရှို့တာဖျက်ဆီးတာတွေလုပ်ခဲ့တယ်လို့ကြေးရွာသားတွေကပြောပါတယ်။နေတရားကျော်မိလောင်ဆုံးရှုံးခဲ့ပြီးတော့ထွက်ပြေးနေကြတဲ့ရွာသားတွေမှာနေရေးစားရေးအခက်တွေ့နေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကံဘလူမျိုးနဲ့အင်ငုတ်တို့ကြေးရွာကိုတောက်ကြနေမနေကမနက်10:00ဝင်းကျင်လောက်မှာစစ်ကောင်စီတပ်တွေနဲ့ပြူစောတိတွေပူးပေါင်းပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာတာကြောင့်ရွာသားတွေအားလုံးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါရယ်။အင်ငုတ်တို့ရွာအနီးကကြေးရွာတစ်ခုဖြစ်တဲ့ပေါတော့ရွာမှာဧပြီလ28ရက်နေ့ကစပြီးစစ်ကမ်းချနေတဲ့စစ်ကောင်စီတပ်တွေကပြူစောတိတွေနဲ့ပေါင်းပြီးအင်ငုတ်တို့ရွာကိုလက်နက်ကြီးတွေနဲ့ရောစစ်တပ်နဲ့တွေနဲ့ပါပစ်ခတ်ဝင်ရောက်လာတာလို့ဒေသခံက VOE ကိုပြောပါရယ်။
ဒီရွာနေမှာကျွန်တော်တို့ဒီစိုးထီးနေပေါင်းပြီးမှာကျွန်တော်တို့ရွာဝင်နေမနေ့10နာရီဝန်းကျင်လောက်ပါစဝင်တာအမှားဆုံးဒီလက်နက်ကြီးတွေနဲ့စပစ်တယ်ဒီဟိုလက်နက်ငယ်တွေလက်ပစ်တယ်ဘုန်းတော်ဟိုဒီဟိုမချင်းကန်းခေါ်တဲ့ဒီစိုးစိုးတို့ဒီသားကုန်ကင်းကြီးခေါ်တဲ့ဟာတွေနဲ့အမှားဆုံးစိုက်မှာပြည်မှာရွာထဲကိုစဝင်လာရွာထဲဝင်လာကြတယ်သူတို့ကကျွန်တော်တို့ရွာထဲမှာချောင်းလေးချောင်းရှိတယ်အဲ့ချောင်းလေးရောက်ဝင်လာတယ်တချို့တော့ကအဲ့ရနေမှာစင်ပြိုင်မှာဟိုရွာရဲ့တတိနဲ့ဆက်သွားတဲ့လမ်းတိုင်းဝင်လာတာပေါ့။အဲဒီကနေစပြီးမှ10နာရီခွဲလောက်ကျတော့ကျွန်တော်တို့ရွာလေးကိုစပြီးလက်နက်ကြီးနဲ့တချို့အိမ်တွေကလက်နက်ကြီးနဲ့ကြားလို့လက်နက်ကြီးကြားလို့ပြီးလောက်နေ။ဒီပါမီတော့လက်နက်ကြီးအလုံး30လောက်ခမန်းကြီးပဲနော်အလုံး30လောက်ပြည့်တယ်ပြန်ထွက်သွားတော့နှလုံးလမ်းပြီးဖတ်ပစ်တယ
်။လက်နက်ကြီးကြောင့်အိမ်တချို့မီလောင်တယ်လို့တချို့အိမ်တွေကတော့စစ်ကောင်စီတပ်သားတွေကိုရိုင်းရှုခဲ့တယ်လို့ဒေသခံကပြောပါရယ်။အိမ်ရလုံး120ဝင်းကျဲမိလောင်သွားတယ်လို့စပားတွေနဲ့ကျွဲတွေနွားတွေဝက်တွေလည်းမိရပါသွားတယ်လို့ဒေသခံတို့ကပြောပါတယ်
။ရွာကအင်ဂျီ350ဝင်းကျင်လောက်တော့ရှိတယ်ဗျ။တချို့အိမ်တွေကတော့လက်နက်ကြီးနဲ့ကြားလို့လက်နက်ကြီးကြားလို့မိလောင်နေတချို့အိမ်တွေကတော့သူတို့ကိုယ်တိုင်ရှုတယ်လို့ပြောတော့ရွာအဲ့လေရွာလေးကောင်လမ်းမကြီးရဲ့ရှိရချမ်းကအင်ဂျီအကုန်လုံးကြီးပါလောင်သွားတယ်။ဘယ်လိုအကုန်လုံးလောလောဆယ်တော့ခမန်းကြီး120လောက်တော့ရှိတယ်အကုန်လုံးသူတို့မိရှုသွားတာ။အဲ့ဒီမှာပါရီပါတယ်ဆိုလို့ရှိရင်ကျွန်တော်တချို့တော့အိမ်ကြီးကတော့စပားကြီးပါတယ်တချို့အိမ်ကြီးကတော့နွားကြီးပါတယ်တချို့အိမ်ကြီးကဝက်ကြီးပေါ့နော်အင်ဂျင်နီယာချက်ပြီးတော့အကုန်လုံးပါသွားတာတွေ့ရတယ
်စစ်ကောင်စီတပ်တွေဝင်မလာခင်ကြိုတင်သတင်းရတဲ့အတွက်ရွာသားတွေတိမ်းရှောင်နိုင်ခဲ့ပြီးဖမ်းဆီးခံရတာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ဘူးလို့သိရပါတယ်စစ်ကောင်စီတပ်တွေရွာကထွက်သွားပေမဲ့ကျေးရွာသားတွေကတော့ရွာကိုမပြန်ရဲပဲတော်ရဲမှာပဲပုံအောင်နေကြတယ်လို့ဒေသခံကပြောပါတယ်
ရွာတွေကတော့တချို့တော့ကတော့ပြန်ပြီးမှတချို့ပစ္စည်းလေးတွေစောင့်လေးတွေစားကြလေးတွေသင်္ကြန်ကြလေးတော့လာယူရတော့ရှိတယ်။ဘုံကလည်းမင်းကြတော့ဟုတ်တယ်ဟုတ်တယ်။ပြန်လာလို့လည်းဟုတ်တယ်တော့ဒီပေါ်အိတ်တူကအိတ်ဆုံးသေးတာလေကလေရုံးတွေတော့နေပါဘူးတင်ခါရှိတယ်။ဒီလိုရတဲ့တဲကိုအိတ်တော့တူတယ်အကုန်လုံးကျွန်တော်တို့လည်းသိရအောင်
စစ်ဆောင်တွေအတွက်အစားအသောက်နဲ့နေထိုင်ရေးအခက်အခဲတွေရှိနေကြပါတယ်။အင်ငုတ်တို့ကြေးရွာအနီးမှာတိုက်ပွဲတွေမရှိပေမဲ့ရွာနီးဝင်းကျင်နေရာတချို့မှာမိုင်းပောက်ကွဲမှုတချို့ရှိရာကြောင့်စစ်ကောင်စီတပ်တွေကအင်ငုတ်တို့ရွာမှာပြည်သူ့ကာကွယ်ရေးတပ်တွေရှိနိုင်တယ်လို့ယူဆပြီးဝင်ရောက်ရှင်းလင်းတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်ကောင်စီဘက်ကတော့အင်ငုတ်တို့ရွာနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့သခိုင်းတိုင်းအတွင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာကျေးရွာတွေကိုအကာအကွယ်ယူပြီးသူတို့ကိုတိုက်ခိုက်နေတာကြောင့်ကျေးရွာကိုအထိမနာစေဘဲနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုမှုပါတယ်။သခိုင်းတိုင်းအတွင်းခုလိုနယ်မြေရှင်းလင်းစစ်ဆင်ရေးတွေကြောင့်လည်းဒေသခံကျေးရွာသားတောင်းနဲ့ချီပြီးအိုးအိမ်ဆုံးခွာပြေးနေကြရပါတယ်ရှင်။